ပမုတန်ဆန်းခင်ဗျာဖားကန်ဘတ်မှာဒီနေ့တိုက်ပွဲတွေဖြစ်နေတယ်လို့ကြားလို့ဗျလက်ရှိတိုက်ပွဲအခြေအနေဘယ်လိုများရှိပါလဲဗျာ
အာကျွန်တော်တို့ဒီမနေ့ခုနှစ်နာရီ55မိနစ်လောက်ကနေဒီမှာစကားခါခုနှစ်လက်အောက်ခံခမာရ336ကနေဒီမှာကျွန်တော်တို့ရဲ့ရှေ့တန်းစခန်းနေမှာလာရောက်ပြီးမှတက်ခိုက်ပါတယ်ခင်ဗျာအဲ့ဒီချိန်ကျတော့မနေ့ခုနှစ်နာရီ35မှာတစ်ချိန်တိုက်ပွဲဖြစ်တယ်9နာရီ10မိနစ်မှာတစ်ချိန်ဖြစ်တယ်အခုလည်းလက်ရှိမှာလက်နေကြီးနဲ့ထုနေတုံးပါနောက်ပြီးတော့ကျွန်တော်တို့တက်ခွဲ3ခွဲနေရာဖြစ်တဲ့ဂျာရာယံဆိုတဲ့ဘက်မှာလည်း12နိုင်ကနေ12နိုင်ခွဲအထိတိုက်ပွဲဖြစ်ပါတယ်ခင်ဗျာဒီနေ့က4ချိန်ဖြစ်တာပေါ့ဗျာ
အခုလေအဲ့ဒီတိုက်ပွဲဖြစ်နေတဲ့နေရာတွေကလေဖားကန်မြို့နယ်ဆိုလို့ချင်းဘလောက်ဝေးမလဲဘယ်ကျေးရွာတွေများဖြစ်မလဲဗျာ
ကျွန်တော်တို့ဟိုလွန်ခဲ့တဲ့6လပိုင်းလောက်လုံးကကျွန်တော်တို့ဒီမှာတိုက်ပွဲဖြစ်တဲ့နေရာပါမန်ဆိုင်ရွာနားမှာပါခင်ဗျာဒီနန်ကျန်းချောင်းအထက်ပိုင်းဖကန်ကနေတော့10မိုင်ကျော်လောက်ဝေးတာပေါ့လုံးခင်းကနေတော့9မိုင်10မိုင်လောက်ပဲဝေးတယ်။အော်အောင်လဲရွာမှာဖြစ်တာပါခင်ဗျာအခုကအ
ဲ့ဒီနေရာမှာရှိတဲ့တိုက်ပွဲဖြစ်ပွားရနေရာအနီးတစ်ဝိုက်ကကျေးရွာဘယ်နေရာလောက်များရှိမလဲဒေသခံရွာသားတွေအနေနဲ့ရောဒီတိုက်ပွဲအကြောင်းပေါ့လေအခြေအနေတို့တွေများဘယ်လိုများတင်းရှောင်နေကြလဲတို့အခြေအနေရောဘယ်လိုများရှိနေလဲဘုံမလို့သိထားသလောက်ပေါ့
အခုကဒီမနေ့တိုက်ပွဲကြတော့လူက100လောက်ရှိတယ်ပေါ့အားလုံးက space ချောင်းစခန်းမနေကြတာပေါ့အခုက100လောက်ရှိရဒီမှာကျွန်တော်တိုက်ရင်မှာအခု30ကျော်ရောက်လာတယ်ခင်ဗျာဂျာနဲ့ဟာကြတော့ဟိုမှာဘေးလူယာတွေကိုရှောင်သိမ်းသွားတယ်လို့ကြားတယ်ခင်ဗျာအဲနောက်ဆိုင်ဒီနေ့ဆိုရင်ဟာလည်းရှိသေးတယ်ခင်ဗျာ
ဒီနေ့တိုက်ပွဲဖြစ်ပွားတဲ့အကြောင်းရင်းကအဓိကအကြောင်းရင်းဆိုလို့ချင်းဘာများဖြစ်မလဲဗျာ
အဓိကအကြောင်းရင်းတော့ကျွန်တော်တို့လည်းမသိဘူးသူတို့ကခန်းကိုလာရောက်ပြီးမှတိုက်ခိုက်တယ်ဆိုရဲဟာကျတော့ဘာရည်ရွယ်ချက်နဲ့ဆိုတာတော့မသိဘူးဒါပေမဲ့အတိကတော့ကျွန်တော်တို့ကရွေးကောက်ပွဲနီးနေတဲ့အချိန်မှာဒီလိုစစ်စင်ရေးဝင်လာတယ်ဆိုတာတော့ဟိုစဉ်းစားစရာပေါ့နော်ဒီရွေးကောက်ပွဲကိုကဲကြောင့်ပြတ်ပါတယ်ဆိုရဲဟာမျိုးဒါမျိုးခေါင်းစဉ်တတ်ဖို့များသူတို့ကကြံစီနေသလားလို့ကျွန်တော်တို့ကအဲ့လိုပဲမြင်မိပါတယ်ခင်ဗ
ျဒါဆိုရင်ဒီနေ့ဖြစ်တခဲ့တဲ့တိုက်ပွဲအခြေအနေကြောင့်ပေါ့လေနှစ်ဖက်ကြာရှုံးမှုအခြေအနေကဘယ်လိုများရှိမလဲဗျာ
ဖြစ်တယ်ဆိုတော့တိုက်ပွဲမှာတော့အရာရမှုတော့ရှိမှာပါဒါပေမဲ့ကျွန်တော်တို့ရှိမှာတရင်အပြစ်ဆုံးကအခုမတက်လာတဲ့ကြောင့်မို့မသိသေးပါဘူးခင်ဗျာ
အခုလာမဲ့ဒီအော်တိုဘာ15ရက်နေ့ဆိုလို့ရှိရင်လည်းနေပြီးတော့မှဒါ NCA လက်မှတ်ထိုးတော့မှာပေါ့ဗျာအဲ့ဒီ NCA လက်မှတ်ထိုးပွဲမှာလည်းဒီ KIO အနေနဲ့လည်းမပါသေးဘူးပေါ့သမရဦးသိန်းစင်ကလည်းမနေ့ကရေဒီယိုမိတ်ကွန်းမှာလည်းပြောသွားတယ်ဒီ NCA လက်မှတ်ထိုးပွဲမှာမပါသေးတဲ့အဖွဲ့တွေကိုလည်းဒါညဉ့်ညံ့ရေးအတွက်ကန့်လန့်ထားတယ်လို့လည်းပြောနေတယ်အခုဒီလိုတိုက်ပွဲတွေထပ်ဖြစ်နေတယ်တော့အဲ့တော့ဗမုတို့အနေနဲ့ဘယ်လိုများသုံးသပ်ချင်ပါလဲဗျာ
သမတာဦးသိန်းစင်ကသူ့မှာကဟိုလက်လက်ကင်ရမရှိဘူးလေသူကအစိုးရဆိုပေမဲ့လည်းသမတာဆိုပေမဲ့အခုလုံနေတာကကာချုပ်ကြီးကိုတည်းရဲ့ညွန်ကြားချက်နဲ့လုံတယ်ဆိုတော့ဒါကတော့ဟိုသမတာဦးသိန်းစင်ရဲ့ဟိုရေဒီယိုမင်းကိုမထင်မြင်မြင်ထဲတာပဲလို့ကျွန်တော်တို့အဲ့လိုပဲမြင်နေပါတယ်ပြန်တိုက်မယ်မတိုက်မယ်ဆိုတဲ့ဟာတော့ကျွန်တော်တို့ကတော့သတိထားနေုံပဲရှိတယ်ဟိုကာချုပ်ကြီးရဲ့သဘောထားပဲလို့ကျွန်တော်တို့ကမြင်မိပါတယ်ခင်ဗျာ
အဲ့တော့ကျွန်တော်နောက်တစ်ခုကြားတာလေဒီဖားကန်မှာပြီးခဲ့တဲ့2ရက်လောက်ကပေါ့လေဟိုရေမစေးကြောက်ကိစ္စနဲ့ပတ်သက်ပြီးတော့လက်နက်ကင်ဖွဲ့ခါနေပြီးတော့ပြစ်တက်လိုက်လို့တဦးသေးသွားတယ်လို့ကြားတယ်အဲ့ဒီကိစ္စနဲ့ရောဆက်ဆက်မှုရှိမလားဒီနေ့တိုက်ပွဲက
ဆက်ဆက်မှုမရှိနိုင်ပါဘူးဒါကတော့စီးပွားရေးတမအချင်းချင်းဖြစ်တဲ့ကိစ္စတွေပါကျွန်တော်တို့ကတော့ဟိုရွေးကောက်ပွဲလေးနီးပြီဆိုတော့ကျွန်တော်တို့ KO ရဲ့သဘောထားရောကျွန်တော်တို့အောက်ခြေရဲ့သဘောထားရောဒီအချိန်မှာကျွန်တော်တို့ကတော့တတာဖြစ်တယ်ဆိုတဲ့ဟာတွေကကျွန်တော်တို့မသက်ဆိုင်တဲ့တကြောင်မို့ကျွန်တော်တို့ကတလောက်ရှိတော့မသိပါဘူးခင်ဗ
ျအခုလက်ရှိပေါ့လေဒီတိုက်ပွဲဖြစ်နေတဲ့ဗိုလ်မှူးတပ်တက်စခန်းနေရာပေါ့လေဟိုအခြေအနေဘယ်လိုများရှိမလဲဟိုစုခွာပေးရမယ့်အနေအထားရှိမလား
တို့တော့အခုတော့စုဆောင်နေကြတာပဲတည်ရင်နေအင်းသားကတော့နေရာလောက်ကျွန်တော်တို့ရှေ့မှာရောက်နေပြီလို့ပြောတယ်ဒါပေမဲ့လည်းဟိုအလုံးရင်းနဲ့ဝင်လာပြီဆိုတော့ကျွန်တော်တို့လည်းတနိုင်တယ်လို့ခုခံမှာပေါ့ဗျာအရန်ဟိုဖြစ်လာနဲ့ကျွန်တော်တို့ကတော့ထုတ်ပေးသိရင်လည်းထုတ်ပေးရမှာပေါ့ဒါကတော့သူရဲ့စီစီရဲ့အပေါ်မှာမူတည်မှကျွန်တော်တို့ဆုံးဖြတ်သွားမှာပ
ါဘုံမှုတို့ KIO ရဲ့ဌာနချုပ်ကရောဗာများညွှန်ကြားတာမျိုးရှိသေးလဲဗျာ
ကျွန်တော်တို့ကတော့ဟိုမှာပေါ့တိုက်စစ်မဖော်ဖို့ကိုနေရာကိုစခန်းမကြအောင်ခုခံကာကွယ်ဖို့ပဲကျွန်တော်တို့ညွန်ကြားပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီအချိန်မှာအမားမခံဘူးဖြစ်နေတယ်လူကြီးတွေက။အခုလဲလက်နဲ့ကြီးနဲ့ထုနေတုံးဆိုတော့သူတို့ရဲ့ရည်ရွယ်ချက်ကဘာလဲဆိုတာမသိသေးတဲ့ကြောင့်မို့သူတို့ကဆက်တက်လာမယ်ဆိုတော့တိုက်ပွဲကဆက်တက်ပြီးမှပြင်းထန်လာမယ်။ကျွန်တော်တို့ဒီနေရာမဟုတ်ဘဲနဲ့ကျွန်တော်တိုက်ရင်6 area အားလုံးမှာကုဆက်လာနိုင်တယ်ဆိုမှကျွန်တော်တို့အဲ့လိုမျိုးမြင်ပါတယ်။ဒါကြောင့်မို့အဓိကကတော့အစိုးရရဲ့စစ်စင်ကြီးမှုအပေါ်မှာပဲမူတည်ပါလို့ပြောချင်ပါတယ်။
မမှုတဆန်အခုလိုပြေကြပြီးတာကျေးဇူးများတင်ပါတယ်ဗျာ
။ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်။